ရခိုင်မြောက်ပိုင်းအချမ်းဖက်တပ်ခိုင်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးသိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားကြမှာဖြစ်တယ်လို့လူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့68ကြိမ်မြောက် UNHCR အစည်းအဝေးကိုလူကယ်ပြန်ဝင်ရင်းနဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုစားဖြူတက်ရောက်ပြီးမြန်မာနိုင်ငံအရေးဆွေးနွေးတင်ပြခဲ့ကြတာပါ ရခိုင်အရေးနိုင်ငံတကာရဲ့စိုးရိမ်မကိန်းဖြစ်မှုတွေနဲ့မေခွန်းထောက်မှုတွေအပေါ်အစိုးရရည်တည်ချက်သဘောထားတွေကိုတင်ပြခဲ့တဲ့အကြောင်းလူကယ်ပြန်ဝင်ရေးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကမဆုမွန်ရဲ့ဆက်သွယ်မြင့်မြတ်ချက်ပေါ်အခုလိုစာပြီးတော့ဖြေပါရယ်
ကျွန်တော်အစိုးရအဖွဲ့ရဲ့ရည်ရည်ချက်ကတော့အစိုးရအဖွဲ့ရဲ့ဒီမိုကရေစီတရားကိုရှောင်လန်းနေတဲ့အကြောင်းကိုကျွန်တော်ပြောတယ်။ကျုံတွေ့ရတဲ့အခုလက်ကလောမှာတော့ရခိုင်ပြည်နယ်ရေးရကဘာစိတ်ဝင်စားတာဖြစ်ကြောင်းရခိုင်အကြောင်းဖြစ်စဉ်ကိုကျွန်တော်ပြောတယ်ပေါ့နော်။ကျွန်တော်တို့လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုပြောပြပြီးရခါကျတော့ကျွန်တော်နိုင်ငံထဲမှာပဲဒီရခိုင်နေရတဲ့အခက်အခဲတွေရှိတယ်။နိုင်ငံတကာကနေပြီးတော့သတင်းမှားတွေပေါ်မှာအပြင်းမားတဲ့ကိစ္စတွေလည်းရှိတယ်။တကယ်တော့အစိုးရရည်ရည်ချက်ကပြည်သူ့အတွက်ပြည်သူ့ဆိုတာဆိုတော့ပြည်သူ့ရဲ့ရည်ရည်ချက်ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့လုပ်ရည်ရည်ကအပြင်းပြင်းထန်ထန်လေးအကုန်လုပ်တယ်ဒီစိုးရဆက်တက်လာတယ်ကနောက်တစ်ခါကျတော့ဖွံ့ဖြိုးမှုနှိမ့်ချဆုံးပြည်ရဲ့အတိုင်းတွေဦးစားပေးဆောင်ရွက်တယ်။အဲ့တော့ရခိုင်ပြည်နယ်ကလည်းဖွံ့ဖြိုးမှုနှိမ့်ချဆုံးထဲမှာပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်ကိုဦးစားပေးဆောင်ရွက်တဲ့အနေနဲ့စိုးရဆက်တက်တဲ့အဖွဲ့တွေဖွဲ့ပြီးတော့ဆောင်ရွက်တဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဒီနေ့အကြံယူပေါ့။ဒါပေမဲ့ဒီဆောင်ရွက်တဲ့ကြားရရနေပြီးတော့ရခိုင်ပြည်နယ်အရေးဟာရှင်းချလာများပြည်ပခါကြီးဖြစ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ကျောင်းရင်းကိုအားလုံးကနားလည်ပြီးတော့ဖော်ထုတ်ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ဒီနိုင်ငံထဲမှာနေထိုင်နေတဲ့လူတွေနဲ့ပတ်သက်ပြီးတော့ဘာပဲဖြစ်ဖြစ်ကျွန်တော်ဆောင်ရွက်မယ့်လုပ်ငန်းတွေကိုဆက်လက်ပြီးတော့ဆောင်ရွက်မယ်။ကိုပြန်တဲ့ဒီကော်မရှင်ကလည်းပြန်ပြည့်ချက်တွေပေးထားပြီးသားဖြစ်တယ်။အကျိုးရှိမဲ့အရာအရေးကြီးတဲ့အကျိုးရှိမဲ့ကိစ္စတွေရောကျွန်တော်တို့ဆောင်ရွက်မယ်။ဒါတွေလည်းအ мян ကောင်းတဲ့ပေါ်ဆောင်ရွက်မှာဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့လူတိုင်းစာထောက်ထားမှုကူညီတွေကိုလည်းရောက်အောင်လို့မြင့်မြတ်တက်တာဖြစ်အောင်လို့ကျွန်တော်တို့ဆောင်ရွက်မဲ့ကိစ္စတွေရှိတယ်။ဒါတွေအတွက်ကိုကျွန်တော်တို့ဆောင်ရွက်ရတာခက်ခဲတဲ့ကိစ္စတွေရှိတယ်။နှိပေါင်းများစွာဖြစ်ခဲ့တဲ့ပြည်ပခန့်ရားမှာဒီနှစ်ပတ်ညိုင်းဆောင်ရွက်တဲ့ကိစ္စတွေနဲ့ဆောင်ရွက်တဲ့အခါမှာတော်တင်ချုံးမှုရတာရှိရပေါ့ဒါကြီးကျွန်တော်တို့ပြောပြနိုင်တာပေါ့
ဝင်ကြီးတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ဆောင်သွားတဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့နောက်ခုနသူတို့အတွက်လိုအပ်တဲ့အကူအညီတွေကူညီထောက်ပံ့ရင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဘက်ကလည်းပြောနေတဲ့ပုံမှာဝင်ကြီးတို့ဘယ်လိုများပြန်ပြီးဖြည့်ရှင်းခဲ့တာရှိပါလဲရှင
်နိုင်ငံတကာဘက်ကတော့ကျွန်တော်တို့ရဲ့အခုကိုပြန်နိုင်ငံကော်မတီရှင်းနဲ့ပတ်သက်ပြီးတော့တို့ပြန်ဆောင်ရွက်ကြတယ်တို့ကသူတို့ကျေးဇူးတင်ဆိုတော့အားလုံးကပြောတယ်နောက်တစ်ချက်ကတော့ပြန်ပြီးတော့လက်ခံမယ်ဆိုတာလည်းနိုင်ငံတော်တိုင်ကလည်း19ရက်နေ့တည်းကသူပြောပြီးသားဖြစ်တယ်ဒီကိစ္စကိုလည်းကျွန်တော်တို့စပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်ဒါရင်နဲ့ပတ်သက်ပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ရှင်းပါတယ်အကြီးတို့ရေရှိမှာသူတို့ပါဝင်ကြပါတယ်ဆိုတာကြီးတော့အကုန်လုံးကပြောတယ
်ဝင်ကြီးတို့နဲ့ဒီ UNHCR နဲ့ပေါင်းပြီးတော့မှဆက်ဆက်ပြီးဘယ်လိုလုပ်ငန်းစဉ်တွေလှုပ်ဆောင်မှုအတွက်ကိုဆွေးနွေးကြတာရှိပါလဲရှင
်ကျွန်တော်တို့ရဲ့ဒီလက်ရှိဆောင်ရွက်နေရာကြီးပြောတယ်ဒီနေ့ရှိရလဲသူတို့ရဲ့ဟိုအတွေ့အကြုံနေနဲ့ဟိုသူလှုပ်ဆောင်ခဲ့တဲ့ဟိုဒီလိုမျိုးဒီရရှိကြီးနဲ့ပတ်သက်ပြီးလှုပ်ဆောင်ခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့နှစ်နာရီလောက်ကိုရှင်းပြတာပေါ့နော်ရှင်းပြပြီးတော့ဒါကိုပြောပြတာတွေရှိတယ်ကျွန်တော်တို့လည်းသူတို့အတွေ့အကြုံတွေကိုနားထောင်ရတာရှိရပေါ့ဒါပေမဲ့ကျွန်တော်တို့ပြောထားပြီးပြီနိုင်ငံတော်တိုင်ကလည်း1993နိုင်ငံသဘောတူညီချက်နဲ့ဒါတွေကျွန်တော်တို့ဆောင်ရွက်မယ်ဆိုတာပြောမယ်ဒီဆောင်ရွက်တဲ့အစီအစဉ်တွေမှာလည်းပူးပေါင်းကူညီပါဝင်ခြင်းနဲ့ဆိုတဲ့အကြောင်းလည်းသူတို့ကလည်းပြောတယ်အခုလောလောဆယ်လှုပ်ဖို့ကျွန်တော်ကနေပြီးတော့ပြန်လည်လက်ခံမယ့်အစီအစဉ်တွေကျွန်တော်ရေးဆွဲနေတယ်ဒါပဲပြောခဲ့တယ်ကျွန်တော
်ဒီအဲ့တော့ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတော့ဒီ UN နဲ့အတူတူပေါ့နော်ဒီတစ်ဖက်ဒီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးတော့မှ UN ရဲ့ဒီဘင်္ဂလားဒေ့ရှ်ရဲ့မြန်မာနိုင်ငံရဲ့ဒီအားလုံးပူးပေါင်းပြီးတော့မှဒီဒုက္ခသည်တွေရဲ့အရေးကိုဆောင်ရွက်ဖို့အတွက်ကိုပေါ့နော်ဘလို့များဆက်ပြီးဆောင်ရွက်သွားဖို့ရှိပါလဲ
အဲ့ဒီကကျွန်တော်ကစတော့စတယ်စနေရဆိုတာအဓိကအရေးကြီးတာကအိန္ဒိချင်းနိုင်ငံအရေးကြီးဆုံးပဲဘင်္ဂလားဒေ့ရှ်နဲ့ဒါကြောင့်ဘင်္ဂလားဒေ့ရှ်နဲ့ CEO ဆီဝန်ကြီးချုပ်တင်ဆွေးနွေးတယ်ဒီကိစ္စကိုဆွေးနွေးတယ်အဆင်ပြေတယ်အဆင်ပြေတယ်သူတို့ဘက်ကလည်းဝန်ကြီးနှစ်ပါးမကြင်ရောက်လာမယ်ရပြီလို့ရှိရင်အလူစိတ်ဒီကိစ္စကိုဆွေးနွေးပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဝန်ကြီးအဲ့တော့နောက်ဆုံးမှာကော်မတီအစည်းအဝေးမှာဝန်ကြီးကိုယ်တိုင်သွားပြီးတက်တဲ့အထောက်အထားတွေအချက်လက်တွေသတင်းချက်လက်တွေနဲ့သွားပြီးမျှဝေခဲ့တဲ့အတွက်ဒီနိုင်ငံတကာရဲ့အမြင်ကရောဒီဝန်ကြီးခုလိုဆွေးနွေးပြောဆိုမှုတွေအပေါ်မှာအတိုင်းအတာတစ်စုံတရာတစ်ခုထိတက်ရောက်မှုရှိမယ်လို့ဝန်ကြီးယုံကြည်ပါလားရှင
်ယုံကြည်တယ်တွေးတာနိုင်ငံလည်းတော်တော်များများတွေးတယ်ဒါပေမဲ့စိတ်ဝင်စားတဲ့နိုင်ငံတွေကနေပြီးတော့ကျွန်တော်တို့ခုနလိုပေါ် UNHCR တို့ကျန်တဲ့ဟို USAC RCRC စသဖြင့်ပေါ့နော်ဟိုအချို့အဖွဲ့အစည်းတွေတချို့နိုင်ငံတွေကနေပြီးတော့ bilateral တွေပေါ့နော်ကျွန်တော်တို့ဟိုကောတွေနဲ့ကျွန်တော်တို့တွေ့ဆုံတာတွေများပါတယ်။များတဲ့အခါကျတော့အကုန်လုံးကတော့ကျွန်တော်ရဲ့အခုလက်ရှိလုပ်ဆောင်မှုတွေကိုကျူးဆိုရဲဆိုတော့အားလုံးကပြောတယ်။ဥပပေါင်းဆောင်ရွက်ခြင်းနဲ့ဆိုတာလည်းပြောတယ်။နောက်ပြီးတော့ယုံကြည်မှုတည်ဆောက်ပြီးတော့ဥပပေါင်းဆောင်ရွက်ခြင်းပါတယ်ဆိုတာကိုတော့အကုန်လုံးလို့ပြောကြတယ်
။ဟုတ်ကဲ့ပါရှင်ဝင်ကြီးဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့
မဆုမမရှင်